ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကြီးရွာမှာမော့အဆက်မပြတ်ရွာနေရကတောင်မော်ကနေမြေတီးဤရွေးဆင်းလာလို့ရက်ွက်သုံးမှနေထိုင်နေသူတွေမနေရတော့ပဲဘေးလွတ်ရရွှေ့ပြောင်းရပါတယ်မြေသားပုံပြူတာမျိုးလို့မဟုတ်ပဲလွန်ခဲ့တဲ့3ရက်ကစပြီးမြေသားကတိအီအီရွေ့လာတာလို့စိတ်မူရွာသားဆိုင်အောင်ကပြောပါတယ
်ကျွန်တော်လက်ရှိနေတဲ့အိမ်ရဲ့ဘေးမလမကမှာရွှေ့တောင်းဆိုတာရှိကြကြမြေလွာပြတ်ပြီးတော့ရွေ့နေပြီကြအောက်ကိုချင်းကျလာအိမ်ခြေ50 60လောက်ကရွှေ့ကြောင်းရတဲ့အဖြစ်မြေသားပုံမဟုတ်သေးပဲနဲ့မြေမှန်ပဲလုံးဝမြေအမှန်ကောမှာအဲ့ဒါအခုလိုလိုချိုးချိုးပြတ်ဆီကြလို့ပြတ်ရွေ့ပြီးတော့ရွေ့ကျလာတယ်အောက်ဒီလမ်းမကြီးဘက်ကအခုချိန်ကြီးလဲဆက်ပြီးတော့ပြိုနေဆုံးပါစေအခုချိန်ကြီးလဲချောကြတော့မသိ
ဥရုချောင်းပဲဥတီပြီးမွေးတကောင်လိုမြေကြီးရွေဆင်းလာတာလို့စိတ်မူကြေးရွာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဥရွှေသိန်းကလည်းပြောပါတယ
်ဖကန်းနဲ့ဆိုင်တော်ရဲ့ကာလန်ဘေးပေါ့ဖကန်းလိုက်ဆိုင်တော်ဝင်ရက်ကွက်ပြောတာလေအဲ့ဒီမှာမူကအဆက်မပြတ်ရွာတော့ကြောင့်ဒီမြင်မှန်ပေါ်မှာပေါ့လျာကနှမိုင်ကျော်သုံးမိုင်နေပါလောက်ရှိတယ်အနံကတော့ပမာပြည်60ပြည်တရာနေပါလောက်ရှိတယ်အဲ့ဒါတဖြည်းဖြည်းရွေ့လာတာပေါ့နော်ဥရုရှင်ဘက်ကဥတည်ပြီးတော့မွေးတကောင်ဆင်းလာတယ်လို့ပုံစံမျိုးပေါ့
အပေါ်မြေသားဣပြီးပြိုဆင်းလာတာမဟုတ်ဘဲအောက်လွာကနေချောင်းရိုးတိုင်းစီးလာတာလို့လဲလူနေအိမ်တွေကိုကူညီရွှေ့ပြောင်းပေးနေတဲ့သင်္ခါလူမှုကူညီရေးအဖွဲ့နာယကစိတ်မူရွာကဥရွှေစိုင်းတောင်ကပြောပါတယ
်အောက်ကိုရေဆင်းတဲ့ချောင်းရိုးတိုင်းမြေကြီးကပြိုပြိုပြီးတော့ဆင်းလာတာဒါပေမဲ့ဒီလေအိမ်ခြေထိဝိုင်းမြေကြီးကအောက်ကနော်အပေါ်မှာဖြစ်တာမဟုတ်ဘူးအောက်မှာနော်အောက်ကနေမှအပေါ်ကန်ပြက်လာပြီးတော့ဒီကကျွန်တက်လာကျွန်တက်လာလူကမနေရတော့အိမ်ကြီးကိုဖြည့်တာ
တချို့ကအိမ်အလုံးလိုက်ဘေးလို့ရရွှေ့ပြောင်းပေးရတယ်လို့လည်းပြောပါတယ
်ဒီရှော့တာလူနေအိမ်ကြီးအထိပါမြေကြီးကရောက်လာပြီလေမြေကြီးကတစ်သေးနဲ့တစ်ကြီးနဲ့ဆင်းလာတာတပံတော့ဒီဆင်းလာပြီတော့ကျွန်တော်ဆင်းရမှာအိမ်တော်စု10စုအိမ်10လုံးကြောက်ကြာ15ရောင်မိမ25ရောင်အားလုံးပေါင်း30ကျော်တော့တချို့အိမ်ကိုကျွန်တော်မှပြီးတော့လွတ်တဲ့နေရာကိုပေါ့အိမ်ကိုရွှေ့ပြရတာစက်စက်နေလို့မိကတူနေလာတယ်လေဒါပေမဲ့ကျွန်တော်တို့ကလူငယ်များတော့လေဒီအိမ်ရွှေ့ရတော့ဘာလို့ဒီစီကျရာသာအကုန်ကျွန်တော်တို့ကစာဆုံးလုပ်ပေးတယ
်စိတ်မူရွာသားဆိုင်းအောင်ကလည်းဒီနေ့29ရက်မှာသူတွေ့ရတာကိုပြောပြပါတယ
်ရှင်းရှင်းချင်းရွှေ့နေတော့ခုချင်းမိုးရွာရပို့ပြီးတော့ဆုံးပါရေလို့ဉာဏ်မရှိတော့အဲ့ဒီကိစ္စကိုကတ်နေတာပေါ့အဲ့ဒီဘုံဖြုတ်တိုင်းအကုန်လုံးဖြုတ်မှတနေရာမှာပုံထားရင်မှတင်ငယ်ချင်းအိမ်မှာတော့အစ်အိမ်မှာတော့နေနေကြတာလောလောဆယ်တော့မိုးရွာကြီးရွာတော့ဒီဘက်လက်မကြီးကြီးရောက်လာပါဒီလက်မကြီးဒီဘက်နှစ်ဖက်မှာတော့ workshop ရယ်ရခိုင်ဖျားချောင်းနန်းရယ်ကတော့တော်တော်ကြီးကိုမှဆိုးရွားသွားပြီအဲ့ဒါတော့ရေစားရတာဟောက်ဘက်ကြီးဖြစ်သွားတာလည်းမဟုတ်ကြီးလမ်းမဟုတ်တော့ဘယ်နဲ့ဟောက်ဟောက်ကြီ
းဒီထက်မြေပိုပြီးဤဆင်းလာရင်အန်ရဲ့အတော်ကြီးပြီးတရွာလုံးပျောက်သွားမှာကိုဥရွှေစိမ့်တောင်ကစိုးရင်နေတာပ
ါပြည့်ကျော်လို့ပေါ့ကွာချောင်းနဲ့ချောင်းတိုင်းအပေါ်မှာလည်းရေအိမ်ကြီးရှိရလေရေလမ်းကြောင်းကိုအမှထဲမှာနှုံးဖြစ်နေနေသူလေရေကအပေါ်ကျွံကျွံကန်လာတော့လေမြေကြီးကြီးကဆုံလုံးလုံးလုံးလာတကင်းနဲ့ကိုအပေါ်မှာဆိုရင်ချင်း100 200ပြည့်တက်တုံးကြီးရသွားလေကျွတ်ကြတာဖြစ်ရင်မတက်တော့ဘူးလေမြေကျနာညထင်လာတော့မှာအချိန်ကြီးကျွန်တော်စောင့်ကြည့်နေရလေအပေါ်ကမမြင်ရတော့လူကနည်းနည်းပေါ့တာပေါ့တကယ်တွေးကြည့်တော့တကယ်တက်ဖို့ကောင်းတာမှာတို့ကတော့အမှားတော့မဖယ်ချင်ရဘူးပေါ့ဘူးပဲဖြစ်ဖြစ်ဟုတ်တယ်မှာကိုညာလေးကိုမှာဒါပေမဲ့တို့လည်းမနေရတော့ဘူးလေတော်ကြညာကြီးကိုအောက်ကနေချုပ်ွက်ပြီးပါရင်ပွင့်ထွက်လာတာလို့ဟုတ်တယ်မှာနော်အတင်းပြူဆင်းလာတာလို့ဖြစ်လာရင်ဘယ်လိုလုပ်လို့ရမလဲအောက်မှာကားဝါရှော့ရောပါရောပေါ့လေတကယ်အိမ်ကြီးမှာရှိရတယ်ဘာကောင်နဲ့ဆိုင်ကောင်နဲ့ဆိုတော့လေဓမ္မကြီးကိုရောက်တော့မှာပြူဆင်းလာတယ်လေဟိုအောက်ထပ်ကဘလောက်ကြီးကျူးတယ်ရှိနေတယ်ကိုလည်းမသိဒါနဲ့ကျွန်တော်အမြင်ကြည့်ရတာတော့အင်မတန်အန္တရာယ်များတယ်လေပြူဆင်းလာပြီးတော့နော်ချောင်းပိတ်ပါရင်ကျွန်တော်ရွာကြီးနှစ်ပါမှာလေ
ခုနေနေရှိပြောင်းရသူတွေကကချင်ဒေသခံတွေဖြစ်ပြီး1990ပြည့်နှစ်ပိုင်းတွေကစတင်နေထိုင်လာတာလို့ဆိုပါတယ်2000ပြည့်လို့နှစ်ပိုင်းတွေကစလို့ကြောက်စိမ့်တွေမတော်မတရားတူးတဲ့အတွက်သဘာဝအနေအထားပြည့်ဝရတယ်လို့လည်းပြောနေကြပါတယ်ရှင်